ဒီနေ့သာနာနဲ့ကြောင်းမာရာ68ခုနှစ်ကောဇာတိကတ္ထသုံးရာခုနှစ်ဆယ်ရှိခုနှစ်ပါဝနာဇန်၄ရက်2019ခုရှိလာပိုင်း9ရက်တနင်္ဂနွေနေ့နန္ဒကင်းခါကာလမှာစေကဝဋ္ဌိုင်ကမဟုတ်ဝိပဿနာတရားစဉ်နဲ့လုံငန်းစဉ်ကြံပွားရေးဤပွားအပွဲဝဲတိအစံပါရမီဓမ္မယေတ္တမချင်းမှုပြီးတော့ဆင်းရဲခြင်းမှာရတယ်။ ဒီမှာဒါနဓမ္မဖြစ်ဖြစ်ဒါလေးကလေးကျင့်ပါလာတာဒုတိယနေ့เนาะအတော်ကြီးတို့တနားနေပါဟောကြားမယ်เนาะတရားစီစဉ်လို့ရတယ်မှာဒီနေ့ကလျာဏပုထုရှင်အပိုင်းနေ့လို့ဆိုရပါစို့
နေ့ကလည်းအပုရိသေနဲ့ပတ်သက်ပြီးတော့ဘယ်လိုရည်သွေးတယ်ဘယ်လိုရည်ချင်းနေရှိမှကလျာဏပုရိသေဖြစ်မလဲဆိုတာလေးကိုပြည်သာမောင်တော်တော်တို့မှတ်သားကြရတယ်နော်ခန္ဓာအာယတနာဓိတုခန္ဓာအာယတနာအစရှိတဲ့ဒီနှစ်တရားတွေရဲ့ပုံမှာဥက္ကဟပရိပௌဇ္ဇတဝနာဒါရဏပစ္စဝကနာ တေယျယေမြေမြန်ခြင်းနာထောင်ခြင်းဆောင်ထားခြင်းစဉ်းစားဆင်ခြင်ခြင်းဆိုရင်ဒီအချက်တွေရှိလို့ရှိရင်သူ့ကိုဘာလို့မလို့ကယ်ရနာပုထုရှင်အဲ့လိုလေးနဲ့တရားတွေရဲ့ပုံမှာသင်ယူထားတာမရှိဘူးလေလာမသာထားတာမရှိဘူးမြေမြန်ဆောင်ထားတာမရှိဘူးဘာမှစဉ်းစားဆင်ခြင်းမှုမရှိဘူးဆိုလို့ရှိရင်အဲ့ဒါကိုအန္တပုထုရှင်ဆိုပြီးတော့ တတ္တဝရရဲ့အစဉ်အတန်းကိုလည်းစောပြရတာသူတို့သိထားတဲ့အသိဉာဏ်ကိုပဲကြည့်ပြီးတော့ဝိပဿနာတုံးတက်ပြရဲဆိုတာလေးလည်းမနေပါပြောရတယ်နော်တို့ဒါကမှလို့အရင်တော့အတ္တဝတ္ထုရှင်ဖြစ်ကနေပြီးတော့ကလျာဏပုထုရှင်ဖြစ်စေဖို့ခန္ဓာအာယတနာဓာတ်သစ္စာသိစ္စသမုပ္ပါအစရှိတဲ့အင်းနဲ့တဲ့တရားတွေကိုသင်ယူကြရတယ်မှတ်သားကြရတယ်သိခါကြရတယ်စောင့်ထားကြရတယ်စဉ်းစားဆင်ခြင်ကြရတယ်ပေါ့ဒါကြောင့်
ယူကြည့်ကြရအောင်အာယတနာဆိုတာဒိဗေကပါလေဖြစ်တွေ့လာလာများလာတာတို့တရားဆွေတာတက်ရောက်ရာကိုအာယတနာခေါ်ဆိုကြတော့အဲဒီဆိုပြကြီးရဲ့ကနာအာယတနာတသ္စလင်္ကာကျမ်းလေးထဲမှာအာယတနာနဲ့ပတ်သက်ပြီးတော့ဆိုပြကြီးကအိတ်တန်ရေးထားထွေထွေလာလာများလာတာတို့တရားဆွေရတဲ့ရောက်ရာကိုအာယတနာခေါ်ဆိုရလို့ဌာနကာရဏစသည်အ내အများထွက်၏အာယတနာတရား၁၂ပါးရှိတယ်ဆိုတာကိုပေတတော်အလုံးကြာဝနာဝရှိတာလေးလားအာယတနာ၁၂ပါးမှာအစ္စတိကာယတနာအတွင်းအာယတနာ၆ပါးပါဠိတာယတနာအပြင်အာယတနာ၆ပါးဆိုပြီးတော့အတွင်းမြင်အဲ့လိုခေါ်ကြပြီးတော့နားလည်ကြအောင်။ဣဇတိကာယရဏအတွင်းအာယနာ၆ပါးမလို့လဲဆိုတော့မျက်စိနားနာလျာကိုရှိဒီကံမလို့ဒီနုခန္ဓာကိုယ်ကြီးကိုအဲ့ဒီမျက်စိနားနာလျာကိုရှိလို့ဆိုတဲ့အာယနာ၆ပါးနဲ့တိစောက်တာနော်။အဲ့ဒီအာယနာ၆ပါးဘာတွေရဲ့တရားလဲ။ထွေထွေလာလာများလာလာတို့တရားဆွေတာတက်ရောက်ရာကိုအာယနာခေါ်ဆိုကြတယ်ယစီဆိုတာအစင်းများစွာရဲ့တရားဖြစ်တယ်။လူငယ်တွေနားလည်အောင်ပြောရရင်တော့ဒီအကြောင်းအစင်းတည်းဟူသောအာယုံကိုဖန်ယူနိုင်ယစီတည်းဟူသောတရားမိယာမှာဒီအကြောင်းအစင်းဟာတရားရဲ့အဲ့လိုပဲနာဟာတန်ရဲ့မိယာတရားနာဟာမှာအနံ့မျိုးစုံရဲ့တရားလျာတည်းအရသာမျိုးစုံရဲ့တရားဟုတ်ကဲ့ရပတာလားဆိုရင်အဋ္ဌကနာကြီးမှာဆွဆွတဲ့အရက်ဒေတာတိုင်းမှာဖြည်တာကိုတော့ပြနိုင်တဲ့အနေထားလေးဒီကာယပတာလားဆိုရင်တော့အာယရဏကတော့အတွေ့အထိတို့ရဲ့တရားမနာယရဏဆိုတဲ့ဒီစိတ်ကတော့ဓမ္မယုံတို့ရဲ့တရားတွေ့တွေ့လာလာများတကားတို့တရားစုရသက်ရောက်ရာကိုအာယရဏခေါ်ဆိုကြတော့ဌာနကာရဏစသည်အ내အများထွက်ဤတယ်ဒါလည်းချဲ့ထုံပြီးဆိုရင်ပြောတာ ဒါနကာရဏကာရဏဆိုအကြောင်းတရားမြင်ခြင်းအတွက်အလွန်အချိန်ခံကြတဲ့အကြောင်းတရားကြားခြင်းအတွက်အလွန်အချိန်ခံကြတဲ့အကြောင်းတရားချက်ပြီးတော့နားလည်မရှိလို့ရှိရင်ဒီမြင်ရကြတာဝက်အကြောင်းပြုပြီးတော့ရာဂဒေါသမောဟစတဲ့ဉာဏ်နဲ့တရားတွေဖြစ်ခြင်းရဲ့အကြောင်းတရားဒီလိုလည်းပဲနားလည်လို့မရဘူးလား
ညာ
ဒါအာယနာဆိုတာဘာလဲလို့နေရင်အဲ့လိုလေအတိအပြည့်ကိုမှတ်ရမယ်ပေါ့ဒါအပြင်အာယနာ6ပါးကိုအရင်တော့အဓိကပို့ပြီးတော့နားလည်သင့်တယ်ဒီအပြင်အာယနာ6ပါးကိုပဲဒါလို့ခဏတော့မှသုတ်တယ်မှာမြတ်စွာဘုရားကဒီဘကံဆိုတာဟောတာအပြင်အာယနာ6ပါးကျလို့ဘာလဲလို့အစေအတ္တအနာအရာအတွေ့အထိဓမ္မယုံဆိုတာအာယနာ6ပါးအဲ့ဒီအာယတ၆ပါးကိုကျန်တော့ဟူဘကံလို့ဒီလိုဟောတာ။နော်တေတုံကြီးတေတုံမျောပါနေတာကိုမြတ်စွာဘုရားမြင်တော်မူလို့တေတေတုံကြီးဟာပေတဲ့သမုဒ္ဒရာထိအောင်မျောပါသွားခြင်းနဲ့ဆိုလို့ရှိရင်ဟောဒီမြေကျောင်းမှာသူဟာအန္တရာယ်ရှိချက်မတွေ့ဖို့မကြုံဘူးလိုအပ်တယ်။အန္တရာယ်ရှိချက်နဲ့တွေ့မယ်ဆိုတော့ဒီတေတုံကြီးဟာပေတဲ့သမုဒ္ဒရာရှိကိုမရောက်နိုင်ဘူး။အဲ့ဒီမှာတေတုံကြီးပင်လေကံဒီကိုပင်လေစီကိုရောက်အသွားဖို့အတွက်အောင်ရှိပေမဲ့တရားရှိမျိုးမြတ်စွာဘုရားဟောတာ။ဘုလိုပဲတရားမှတ်ဘုရင်တို့သတ္တဝါတွေကလည်းပဲနော်။တမာဒိဋ္ဌိဒီလိုတော့ဘက်ကင်ရှိပါတည်းလို့တော့နော်ရေကျော်မှာကိုဟာမျောပြီးတော့လိုက်နိုင်တယ်ဆိုရင်နိဗ္ဗာန်တည်းလို့တော့ပင်လေသဘောတရားစီကိုရောက်နိုင်ပြီပေါ့။တကယ်လို့ကိုဟာအယူမှာအမြင်မှာတမာဒိဋ္ဌိဘက်ကင်ရင်တော့ဘက်ကင်ရှိပါရင်ကျော်မှာမျောတော့မျောပါရဲ့။သို့တော်တည်းပဲကိုလေးပဲခုနကမှတစ်တုံးကြီးလိုအန္တရာယ်ရှိချက်နဲ့တွေ့မယ်ကြုံမယ်ဆိုရင်နိဗ္ဗာန်တည်းကိုတော့ပင်တဲ့ဘောရီယာကြီးကိုမရောက်နိုင်ဘူးပေါ့အဲ့ဒီမှာအန္တရာယ်ရှိချက်ကိုဘာပြောလို့ဆိုတော့ဤတို့ဒီဒီတုတ်တန်လေးကနားယူပါမိတာဟုတ်လားဟိုဘက်ဒီဘက်ရေလေကျက်နဲ့ကျွတ်ထက်မတင်လူတွေမစဲနတ်မစဲဒီဝဲဝဲမမြုပ်ဆွေးမပုတ်တော့သမုတ်ပင်လေရောက်ကြောင်းနေတဲ့ဘဝကတည်နေဆိုရင်တေတုံကြီးဟာပင်လယ်ဘုရားရှင်ကိုမရောက်နိုင်ဒီဘကတည်နေလေဆိုရင်လည်းပင်လယ်ဘုရားရှင်ကိုမရောက်နိုင်ဟိုဘက်ဒီဘက်ရေလေကျက်နဲ့ကျွတ်ထက်မတင်ရေလေမှာနစ်သွားမယ်ဆိုရင်လည်းဒီတေတုံကြီးဟာပင်လယ်ဘုရားကိုမရောက်နိုင်တော့မြစ်လေကောင်မှာတခါတလေကျွတ်နေတဲ့တောင်ပေါင်းကြီးတွေကျွန်းကြီးတွေရှိတယ်အဲ့ဒီတောင်ပေါင်းတွေကျွန်းတွေပေါ်မှာတင်းနေမယ်ဆိုရင်လည်းဒီတေတုံကပင်လယ်ဘုရားရှင်ကိုမရောက်နိုင်အိုဘက်ဒီဘက်ရေလေကျက်နဲ့ကျွန်းထက်မတင်လူတွေမစဲနဲ့မစဲသေးဘူးပရဇုံတယောက်တော့ဘုရားသုံးလို့လို့အဲ့ဒီတတုံကြီးကိုရှင်းပြီးတော့ယူသွားမယ်ဆိုတဲ့တတုံကြီးဟာပင်လေသမုဒ္ဒရာကိုမရောက်နိုင်တော့နတ်တွေကဒီတတုံကြီးကိုအလိုရှိလို့ရှင်းသွားမယ်ဆိုရင်လည်းအဲ့ဒီတတုံကြီးဟာပင်လေသမုဒ္ဒရာကြီးကိုမရောက်နိုင်လူတွေမစဲနဲ့မစဲသေးဝဲဝဲမမြုပ်ဆွေးမပုတ်တော့တခါတလေဦးဇင်းတို့မြေအကွေ့တွေဘာတွေမှာဝဲကြီးတွေရှိတယ်အဲ့ဒီဝဲတွေကိုမြုပ်သွားမယ်ဆိုရင်လည်းပင်လယ်ဘုရားကိုမရောက်နိုင်အတွင်းကဆွေးရပြီးတော့ပုတ်သွားမယ်ဆိုရင်လည်းတေတုံကြီးကရေဝင်ပြီးတော့လေးပြီးတော့နစ်သွားနိုင်တယ်ဒါကြောင့်သူလည်းပဲပင်လယ်ဘုရားကိုမရောက်နိုင်ရသော်ဘုရားကဥပမာရမှာအလွန်ကျွမ်းကျင်တော်မူတဲ့အတွက်ကြောင့်เนาะအမြင်မှာအယူမှာဆိုတဲ့သမာဓိတိရေရင်ကျော်မှာမျောတော်မျောဝင်ရပါရဲ့သို့တော်လည်းပဲအနေရှိချက်တေတုံကြီးကြုံလို့မျိုးဒါကမှလို့ဘုရင်တို့ကြုံခဲ့မယ်ဆိုရင်လည်းပဲအဲ့ဒါသမုဒ္ဒရာနဲ့တူတဲ့နိဗ္ဗာန်ချမ်းသာကိုမရနိုင်ဘူး။တဟုတ်ပဲဒီပဲဆိုတာပြောတာတော့နော်။ဟုတ်ပဲဆိုတာအဲ့ဒါအပြင်အာရဏ၆ပါးပါ။တွေ့ရတဲ့အကြောင်းလေးအတန်လေးအနတ်လေးအရာသာလေးနဲ့ပတ်သက်ပြီးတော့ယာဂဒေါသတစုံတရားဖြစ်နေဆိုရင်အဲ့ဒါဟုဘကံကိုတင်နေ။ဒီပဲဆိုတာမျက်စိနာနာတရားကိုစိတ်ကိုပြောတာ။ဒီမျက်စိနာနာတရားကိုစိတ်ဆိုတဲ့ဒီခန္ဓာကိုယ်ကြီးနဲ့ပတ်သက်ပြီးတော့ယာဂဒေါသမောဟဖြစ်နေဆိုလို့ရှိရင်ဒါဒီဘက်ကမှတင်နေပေါ့အသေးစိတ်ကိုရင်တော့မပြောပါဘူးเนาะပေတဲ့ကအလုံးသားလေးပဲဟုတ်လားရည်လင်မနစ်တယ်ဆိုတာပါလို့ရတယ်ဆိုနန္ဒီရာကเนาะအလိုဆန္ဒတွေများနေတာအဲဆိုရင်လည်းအဲ့ဒီအခိုက်အတန့်မှာကိုယ်ဟာရည်လင်နေရတဲ့အနေအထားမှာရှိအဲ့ဒီအခိုက်အတန့်မှာပင်လယ်ဘုရားဆိုတဲ့နေပါကိုမရောက်နိုင်ကျုံမမတင်တယ်ဆိုတာဘာပြောတာလဲမမနာဒီအကြီးအောင်ပြောတာเนาะအထင်တစ်လုံးနဲ့ကိုယ့်အကူဟုတ်လာပြီလို့ထင်နေတာအဲ့ဒါတည်းလေဒိဗံကိုမရခြင်းရဲ့အကြောင်းဟိုဘက်ဒီဘက်ရေလေချက်နဲ့ကျုံထက်မတင်လူတွေမစဲနဲ့မစဲသေးဘူးเนาะလူမှုရေးတွေများနေတာ မြင်နေတဲ့ပဝန်းကျင်တော်ကလူတွေအကြောင်းပဲခေါင်းထဲမှာရှိနေတာပေါင်းသိနေများနေတာဒါကတော့လူစေခံရတာနတ်စေတယ်ဆိုတာမပြောရဘူးနတ်စေတယ်ဆိုတာကကိုဒီမှာအချင်းမြတ်ကိုကျင့်တော့ကျင့်နေတယ်ခေါင်းထဲအလုပ်ကိုလုပ်နေတယ်လုပ်တော့လုပ်နေတယ်သို့တော့ရည်ရွယ်ချက်ကပါလဲဆိုတော့တော့နတ်ပြည်လောကကိုရောက်စေဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ဒီမြင့်မြတ်တဲ့အကျင့်ကိုကျင့်တယ်ခေါင်းထဲတဲ့အလုပ်တွေကိုလုပ်တယ်ဆိုရင်သူကနတ်စေခံရတာလေသူလည်းပဲအိမ်မှာချမ်းသာရဖို့အတွက်အနှောင့်အယှက်တစ်ခုဝဲဝဲမမြုပ်ဝဲမှာမြုပ်တယ်ဆိုတာမပြောတာလို့ဆိုတော့တော့ကာမဂုဏ်အာယုန်ရဲ့ပုံမှာစိတ်ဝင်စားမှုတွေများပြီးဒီကာမကိစ္စပဲကိုယ့်ရဲ့ခေါင်းထဲမှာရှိနေမယ်ဆိုရင်သူလည်းပဲအဲ့ဒါကိုတရားကိုမရောက်နိုင်ဘူး။အလိုရှိတဲ့အာယုန်နဲ့ပတ်သက်ပြီးတော့တဝဲလည်းလည်းဖြစ်နေတာအဲ့ဒါဝဲဆုပ်ခံရတာအတွင်းကပုတ်ပြီးတော့မြုပ်သွားတယ်ရေတွေဝင်ပြီးတော့တစ်တုံးကြီးရွှေ့ပြီးတော့ပုတ်သွားတယ်ဆိုတာကိုချင်းတင်လာပြည့်စည်တာကိုပြောတာ။အတိလာပြည့်တယ်ဆိုတာအတွင်းပုတ်တာသူကတော့အကြီးဆုံးအန္တရာယ်လို့ဆိုနိုင်ပါတယ်။အဲ့တော့ဒီလိုအဲ့ဒီသုံးတော်မှာဥပကံဆိုတာအပြင်အာယတန6ပါးဒီဝကံဆိုတာအတွင်းအာယတန6ပါး။အဲ့တော့ဒီကမှာကိုချင်းတို့လည်းရာအဲ့ဒါလို့အပြင်နဲ့အတွင်းကိုမညီပဲနဲ့အလဲကလမ်းကြောင်းတက်တယ်လေတောင်းနိုင်မှာနိဗ္ဗာန်ဆိုတဲ့ပင်လယ်ကိုယ်တရားစီကိုတောင်းနိုင်မှာပေါ့တော့ဘုကမှညီတယ်ဒီဘက်မှညီတယ်ဒီဆုံးတရားမှညီနေတယ်ဆိုလို့ရှိရင်ဒါပါဖြစ်နေတာကမ်းပေါ်မှာတင်းနေတာပေါ့ကမ်းဆိုတာကတော့သူကဖယ်လို့မရဘူးအပြင်ကြောင်းတစ်ကြောင်းမှာဘုပကံဒီပကံဆိုတာရှိနေတာပဲလေအဲ့လိုကဘဝရဲ့လို့ဖြစ်လာလို့ရှိရင်ယသိနာနာတရားကိုစေဆိုတဲ့ဒီပကံလည်းရှိနေမှာပဲအာယုန်နေဆိုတဲ့ဘုပကံကလည်းရှိနေမှာပဲသူတို့ပြစ်တင်လို့မရဘူးသူတို့ဖယ်လို့မရဘူးကိုကဘလို့ကြိုးစားမှာဆိုတော့မတင်အောင်ပဲကြိုးစားရမှာဟုတ်တယ်မလားတင်တာမတင်တာကအရေးပါတဲ့ကိစ္စဘုပကံဒီပကံရှိနေတာမရှိနေတာကအပြင်ကဘုရားကိုရောက်ဖို့အတွက်သူကရှိနေမှာဖြစ်တဲ့အတွက်ကြောင့်သူ့ကိုကိုယ်ပါမလို့မရဘူးတော့ဘာလို့မှာဆိုမတင်အောင်လုပ်ရမယ်ရော။တော့မြတ်စွာဘုရားကတော့ဒီအာယုန်နေနဲ့ပတ်သက်ပြီးတော့မြေမျိုးပေါ်တာ။အဲ့ဒါကထူထပ်တဲ့စူးယုံကြားတဲ့လူတယောက်သွားရင်ရှေ့မှာလည်းစူးတယ်။နောက်မှာလည်းစူးတယ်။ဘေးမှာလည်းစူးတယ်။အထက်မှာလည်းစူးတယ်။အောက်မှာလည်းစူးတယ်ရှိတယ်။အဲ့စူးရတော့သွားတဲ့လူကဘယ်လိုသွားမလဲ။အယံတရီထားရမယ်။ဝတ္ထုလည်းညီမယ်ဒီမတိလည်းညီမယ်တာလေးကိုရှောင်တင်းပြီးတော့ဟောရတယ်အရင်ကျက်သေးတယ်အဲ့လိုပဲဒကာမတို့အရင်ကရာဂဒေါသမောဟမဖြစ်ဖို့ဆိုလို့ရှိရင်ဒီအာယုန်နေဒီဟူသောရှူးတွေမညီအောင်ကိုဟာအာသာလေးတိကြီးထားပြီးတော့ပွားနိုင်ရမယ်အဲ့လိုပေါ့နောက်ရှူးကြမှာတည်ရတဲ့ဘူဒီလို့အရှင်တို့ဗမာစေဘုံကတော့အဲ့လိုပြောတာရှိတော့ဟုတ်လားအဲ့တော့အာယုန်နေကြတဲ့မှာနေရတာရှူးကြမှာတည်ရတဲ့ဘူဒီနဲ့တူတယ်အချိန်ပြည်ပြည်မညှိနိုင်ဘူးလားညှိနိုင်တယ်တော့ဒီလိုဒီမှာအာယုန်နဲ့ပတ်သက်ပြီးတော့လည်းပြောရင်လည်းဒီအာယုန်ရဲ့တရားဖြစ်တဲ့အတွင်းအာယတန6ပါးနဲ့ပတ်သက်ပြီးတော့လည်းပြောပါမယ်ဒီအတွင်းအာယတန6ပါးအပြင်အာယတန6ပါးဒါကိုအရင်တို့အခြေတုံးကအာယတန112ပါးအထူးသဖြင့်အတွင်းအာယတန6ပါးကိုစပါးတာယတနာအပိတိမှုလို့ရတရားလို့ပြောမြတ်စွာဘုရားဟောတယ်။အမျက်လုံးဆိုတာအစင်းတို့ရဲ့တွေ့တိမှုတရားတွေ့တိမှုလို့ရတရားဒါတော့ကောင်းတဲ့စကားလုံးလေးပါ။သာဖတ်တာယရဏဘုရင်တို့မနေ့ကတန်ယုတ်ပါဠိတော်အားကျန်ရှိတဲ့နေ့ကခန္ဓာဝကတန်ယုတ်ပါဠိတော်ဆိုတာရှိတယ်လို့ပြောရနော်။အခုလည်းပဲဒီအာယတနဲ့ပတ်သက်ပြီးတော့ပါလာယရဏဝကဆိုတာရှိပါလာယရဏပါဆိုတာစလို့ပြောတာစအာယရဏ6ပါးသောအာယရဏနဲ့ပတ်သက်ပြီးတော့ဟောထားတဲ့ဟောပြောချက်တွေကိုစုစည်းပြီးတော့မှတ်တင်တာတာလာယရဏဝကပါဠိတော်ဆိုတာရှိတယ်။အဲ့ဒီတည်းမှာဒီအာယရဏ6ပါးအထူးသဖြင့်အတွင်းအာယရဏ6ပါးနဲ့ပတ်သက်ပြီးတော့မြတ်စွာဘုရားဒေသနာတွေအများကြီးဟောထားတာရှိတယ်။အဲ့ဒီတည်းကနောက်အလွန်ထင်ရှားတဲ့တုတ်တန်တစ်ခုဧတတော်လည်းပဲမှတ်သားပူပြီးသားပါ။ဘာလဲဆိုတော့ဒီဝါတော့အတွင်းအာယတ6ပါးရောအပြင်အာယတ6ပါးရောဟောတာတုတ်တန်နှစ်ပုတ်သမုဒ္ဒတုတ်တန်ဟောတာသမုဒ္ဒသမုဒ္ဒရာအတွင်းအာယတ6ပါးဟာသမုဒ္ဒရာရဲ့6ဆင်းဖြစ်တယ်လို့ဟောတာ အပြင်အာယတန6ပါးလည်းသမုဒ္ဒရာကြီး6ဆင်းဖြစ်တယ်လို့ခေါ်တာသုဒ္ဓါကတော့တဘောစီပဲအဲ့ဒီမှာဒီအာယတနတွေဟာသမုဒ္ဒရာနဲ့တူတယ်ဆိုတာကအတွင်းအာယတန6ပါးကသမုဒ္ဒရာနဲ့တူတာကတူဖို့တမျိုးအပြင်အာယတန6ပါးရဲ့သမုဒ္ဒရာနဲ့တူတယ်ဆိုတာကတူဖို့မှတမျိုးတူဖို့ဒါကိုဖျက်ပြီးတော့ဦးဇင်းကပြောကြည့်ခြင်းတော့အဲ့ဒီမှာပထမသမုဒ္ဒရာသုဒ္ဓါမှာမြတ်စွာဘုရားပြောထားတယ်ဆိုတော့ယန္တုတဲ့ယေရှုဘုရားရဲ့အစိုးအမတွေကိုအကြအမြင်မရှိတဲ့ပုထုရှင်တွေကသမုဒ္ဒေယသမုဒ္ဒေယလို့ပြောကြတယ်အတုတ္တဝပုထုရှင်တော့ဘုရားဟောခဲ့တဲ့ဒေသနာတွေနဲ့ပတ်သက်ပြီးတော့လိမ္မာလိုက်စားမှုမရှိ၊ကြွကျင်မှုမရှိ၊ကြာဝနာမှုမရှိတဲ့ပုထုရှင်တွေပေါ့လားအဲ့ဒီပုထုရှင်တွေကသမုဒ္ဒေယသမုဒ္ဒေယလို့ပြောကြတယ်တကယ်စင်တဲ့သူတို့ပြောတဲ့အရာသမုဒ္ဒေယမဟုတ်ပါဘူးတဲ့ယေရှုဘုရားရဲ့အစိုးအမကသူတို့ပြောတဲ့အရာသမုဒ္ဒေယမဟုတ်ပါဘူးတဲ့သူတို့ပြောနေတယ်သူတို့သမုဒ္ဒေယလို့ပြောနေတဲ့အရာအလွန်ကြီးမားတဲ့ရေအစုကြီးတာဖြစ်တယ်တဲ့နော်အကြမ်းပြင်မရှိတဲ့လူတွေကသမုဒ္ဒေယသမုဒ္ဒေယလို့ပြောတယ်ဒါပေမဲ့အဲ့ဒါဟာယေရှုဘုရားရဲ့အစိုးအမကသမုဒ္ဒေယမဟုတ်ဘူးတဲ့သူတို့ပြောနေတဲ့အရာကြီးကအလွန်ကြီးမားတဲ့ရေအစုအဝေးကြီးတာဖြစ်တယ်တကယ်စင်စစ်မြတ်စွာဘုရားရဲ့အစိုးအမမှာသမုဒ္ဒေယဆိုတာမျက်စိနာနာလျှာကိုစိတ်ဆိုတဲ့အတွင်းအာရဏ၆ပါးကိုသမုဒ္ဒေယလို့ပြောတာလေ။ပမာဏကံကပြောခြင်းလေဆိုရင်မျက်စိကိုသမုဒ္ဒေယလို့ပြောလိုက်ပါဆိုတဲ့အဓိပ္ပာယ်။နားကိုသမုဒ္ဒေယလို့ပြောလိုက်ပါဆိုတဲ့အဓိပ္ပာယ်။နှာခေါင်းကိုသမုဒ္ဒေယလို့ပြောလိုက်ပါနော်။လျှာကိုသမုဒ္ဒေယလို့ပြောလိုက်ပါ။နော်ခန္ဓာကိုယ်ကြီးကိုတွတိကိုတွတိနိုင်တဲ့နေထိုင်ကိုဘာလို့ပြောရလဲ။သမုဒ္ဒေယလို့ပြောလိုက်ပါစိတ်ကိုသမုဒ္ဒေယလို့ပြောလိုက်ပါအဲ့ဒီအတွင်းအိုက်ပါ၆ပါးကိုသမုဒ္ဒေယနဲ့တူတယ်ဆိုတော့မြတ်စွာဘုရားလို့ပုံပေါ်ပြတယ်ဆိုတော့ဒီချက်လေးကိုသိချာမှတ်မယ်နော်မျက်စိတည်းဟူသောသမုဒ္ဒေယမှာအစင်းတည်းဟူသောအဟုန်ရှိတယ်တဲ့မျက်စိသမုဒ္ဒေယမှာဘာအဟုန်ရှိတယ်အစင်းတည်းဟူသောအဟုန်ရှိတယ်တဲ့အဲ့ဒီအဟုန်ကိုသိခံနိုင်မယ်ဆိုလို့ရှိရင်ဒီမျက်စိသမုဒ္ဒေယမှာဝဲတဲ့မထံဘူးအလိုင်းတဲ့မထံဘူးဝဲတဲ့မလဲမာလိမကန်းဆိုတဲ့ရေတရဝါရီအိဋ္ဌတာကိုလည်းခံရအောင်အဲ့ဒီပုဂ္ဂိုလ်ကိုမျက်စိသမုဒ္ဒေယကိုဥက္ခပြေတာပုဂ္ဂိုလ်လောငါဆိုတယ်တာယန္တာပုဂ္ဂိုလ်ကိုပြောတာအမြင်ဆုံးကိုပြောတာကိုမျက်စွာဘုရားဒီဒီကနာမှာမျက်စိသမုဒ္ဒေယမှာအစင်းတည်းဟူသောအဟုန်ရှိတယ်အဲ့ဒီအဖို့ကိုတိခဏနိုင်တဲ့ပုဂ္ဂိုလ်ဒီမျက်စိသမုဒ္ဒေယမှာလှိုင်းလဲမထံဘူးဝဲလဲမထံငါးလိပကအစရှိတဲ့ရေတော်ပါလေရက်ခတ်ပတူးတွေရဲ့အနှိမ့်ဆက်တာကိုလည်းပကံရတယ်သူဒီမျက်စိသမုဒ္ဒေယကိုခုခက်ပြေးတာရဟန္တာပုဂ္ဂိုလ်ဖြစ်တယ်။အဲ့တော့ဒကာမတို့ဘုရင်တို့နားလည်ရမှာမျက်စိသမုဒ္ဒေယမှာအစင်းတည်းဟူသောအဖို့ရှိတယ်ဆိုတာလေးကိုစဉ်းစားရမှာဒီလိုပဂရီသမုဒ္ဒေယကြီးမှာလေတွေကလာပြီးတော့ဟုန်နဲ့ဆောက်လိုက်တယ်ဆိုလို့ရှိရင်အလိုက်တံသွားတာအခမ်းအနံလို့ရှိရင်အကြောင်းတစ်မျိုးမျိုးကြောင့်အဟုန်တစ်မျိုးမျိုးနဲ့တိုက်လိုက်တဲ့အခါမှာဝဲဆိုတာဖြစ်သွားတယ်လိုင်းဆိုတာကတစ်မျိုးနားလည်တယ်ဝဲဆိုတာကတစ်မျိုးနားလည်တော့မျက်စိသမုဒ္ဒေယမှာအစင်းတည်းဟူသောအဟုန်ရှိတယ်ဆိုတာလေးချက်ပြီးတော့တွေးကြည့်နေရတော့ဒါကြဒီရည်ရည်ကိုအဟုန်တစ်ခုကိုဝန်ဆောင်လိုက်လို့ရှိရင်အိုက်ထသွားမယ်သူမဟုတ်ဝယ်ဖြစ်ပေါ်သွားနိုင်တယ်။အဲ့ဒါဆိုရင်အဲ့ဒီလိုင်းအဲ့ဒီဝယ်လေးကိုရောက်တဲ့ပုဂ္ဂိုလ်ကနှိမ့်ယုတ်ပြီးတော့ခြေအောင်မှာရှိတဲ့အလုံးကြီးမားတဲ့ရည်တော်ဝါရည်ရည်ဖိဆက်တာကိုစားတောက်တာကိုဖြစ်စီတာကိုသူခံရမယ်။အဲ့လိုပဲဘုရင်တို့ဒီမျက်စိကအစင်းသေးဟူသောအဟုန်ရှိတယ်အဲ့ဒီတရားမှအဟုန်မဲ့မျက်စိသမုဒ္ဒေယအတွက်အဟုန်မဲ့သူအားတစ်ခုဝင်ပြီးတော့ဆောင်းလိုက်တယ်ဆိုတဲ့သဘောမျိုးကိုနားလည်နေခြင်းအဲ့တော့တွေ့တဲ့အခါမှာဘာဖြစ်လို့ဆိုတော့ဒီမျက်စိမှလည်းပဲလိုင်းထန်သွားတယ်ဝဲဖြစ်ပေါ်သွားတယ်လိုင်းဆိုတာဘာပြောတော့ဆိုတော့ဒေါသကိုပြောတာဝဲဆိုတာဘာပြောတော့ဆိုတော့ဒီနေရာမှာဦးဇင်းတို့ပြောနေတာလောဘကိုပြောနေတာအမှန်ကလိုင်းရောဝဲရောအကုန်လုံးကိရိတာလို့ဒီလိုဇာတာမှာဖွင့်ပြတယ်အစင်းတည်းဟူသောအဟုန်ကမျက်စိတည်းဟူသောသမုဒ္ဒေယကိုဆောက်လိုက်တဲ့အခါမှာဒေါသတည်းဟူသောလိုင်းတွေထန်သွားတယ်။လောဘတည်းဟူသောဆွဲမှုတည်းဟူသောဝိညာဉ်ထသွားတယ်ဒီလိုနားလည်သိချင်တာ။ဘောပေါက်လားဗျ။အမြင်လိုက်ရတယ်အဟုန်ဝင်ဆောက်ထားရတာ။သတိရှိရင်ရှိသတိမရှိလို့ရှိရင်လိုင်းထန်နေလဲထန်နိုင်တယ်ဝဲလှည့်နေလဲလှည့်သွားနိုင်တယ်။လိုင်းထန်နေဆိုတာဘာပြောတာလဲ ဒေါသဖြစ်တာကိုပြောတာ။နော်ဒေါသဆိုင်တဲ့ဘုန်းကြီးတွေ။နော်ပြည့်စုံနေတော့မြင်ရဘူးနော်။တကယ်ဘုရင်တို့သဘိုးတွေကရေးရဲ့ဆိုင်တဲ့ဘုန်းကြီးတွေကနော်တကယ်ဆိုးရတဲ့ญาติဘုလိုတွေနဲ့တွေ့လာလို့ဆိုရင်အလွန်ကြောက်မဖွယ်ရကောင်းတဲ့ဆိုင်တဲ့ဘုန်းကြီးတွေပေါ့။နော်တင်ဘုန်းကြီးတွေကိုတစ်ခါတည်းပြုတ်သွားနေတယ်။အပင်တွေကန်ဆယ်တော့အကြီးကြီးဖြစ်စီပြင်နေတယ်။အဆူလာပြီးဆိုင်ဘုန်းကြီးတွေချုပ်မြင်မှုမှာမဟုတ်လား။ပဂတိသမုဒ္ဒရာရဲ့တိုင်ဘုံကြီးတွေကသတ္တဝါတွေကိုဖြစ်စေနိုင်တာလေဒီမျက်စိသမုဒ္ဒရာမှာတန်းကြံသွားတဲ့တိုင်တဘုံဒေါသတိုင်တဘုံကြောင့်သတ္တဝါတွေပျက်စီးရတာပုံများတယ်မြင်ရတာကိုအကြောင်းပြုပြီးတော့ဖန်မြင်လိုက်တာဆိုပြီးတော့ဒေါသဖြစ်ကြတာမြင်ရတဲ့ပတ်သက်ပြီးတော့ဒေါသနိုင်ထန်ရတယ်ပေါ်မှာအကျဉ်းဟောင်းမရေမတွက်နိုင်အောင်ထန်ခဲ့တယ်အဲ့ဒီဒေါသတိုင်တဘုံရဲ့အောက်မှာဒီကတော့တို့ကနေရဘုံကဖြစ်စီးခဲ့ပေါ့များပြီတော်တော်တိုင်းအောင်မနေမြုပ်သွားလို့အောက်ကကြီးတော်ကြီးတွေဟိစက်တာကိုခံရတယ်ဆိုတာကအပေလေးကိုဒီရောက်သွားတဲ့ဆိုးပါးချက်ကိုပြောပြတာ။ဒေါ်လာကိုလှိုင်းလို့နားလေရတယ်။လောဘကိုကျွန်တော်ဘာလို့နားလဲ။ဝဲလို့နားလေရ။လင်းနေတာသူကတည်တည်တဝဲလေလေဖြစ်နေတာ။လောဘဝဲဆုံးတာကိုခံရတယ်။လောဘကိုအရင်တို့ကိလေသာကာမလို့ဒီလိုတောင်းတာ။ဒေါ်လာအတက်တဲ့အတက်မြင်လို့အတက်အာယုန်ကိုကြတော့ဝိတုကာမလို့ဒီလိုသုံးတာဟုတ်လားအဲ့ဒီဝိတုကာမခိရတာကာမဒေါ်လာအတက်အရာနဲ့ဒေါ်လာတက်တဲ့အရာနှစ်ခုဘောမှာအဲ့ဒါကိုဘာလို့ပြောလို့ဝဲလို့ပြောတာဆောသောကတရုခဏမှာသုတ်တဲ့မှာဝဲဝဲမမြုပ်ဆွေးမပုတ်တော့ဆိုအဲ့ဒီမှာဝဲဝဲဘာပြောတာကာမနာမိတ္တအတိဝစ္စတာကာမတရားကိုဝဲလို့ပြောတာလေအဲ့ဒီကာမကဝိတုကာမရှိတယ်ဝိတုကာမဆိုတာလူလားအတ္တသက်အမျက်နှုတ်အပ်တဲ့အာယုန်တွေပေါ့နော်ကိလေသာကာမရှိတယ်ကိလေသာကာမဆိုတာကအဲ့ဒီအာယုန်တွေရဲ့ပုံမှာလူလားနဲ့တည်းတဲ့သဘောခုဒီမှာလဲဆိုတာကမျက်စိသမုဒ္ဒေနာမှာအစင်းပြီးလို့အဟုန်ရှိတယ်အဲ့ဒီအဟုန်ကိုတိက္ခာတိုင်ကိုဟောတိက္ခာတိုင်ဆိုတာဘာလဲတိက္ခာတိုင်လို့သုံးတာနော်မျက်စိဆိုတာတိက္ခာတိုင်ပဲဆိုရင်တော့လိုင်းလည်းမတန်ဘူးဝင်လည်းမတားဒီမှာခန္ဓာကိုယ်ဆိုရင်တော့လိုင်းချံပဲဝဲချမယ်ဆိုတဲ့အတိတ်ပဲ။ဒါအရင်တို့ဒီခန္ဓာရဲ့ဆိုတာနဲ့ပတ်သက်ပြီးတော့နောက်အချိန်ကကြာကြာပြောရမယ်ဆိုရင်ဦးဇင်းတို့ပါဠိ၁၀ပါးဟောတဲ့တရားလေးကြိုးနာဖို့မယ်နော်။သူမိသားရှင်အသေးကပါဠိ၁၀ပါးနဲ့ပတ်သက်ပြီးတော့ဘုရားဖြစ်အောင်ဒီလမ်းမှာဝဆင်းလာဖြစ်နေတဲ့အခါမှာသန္တိပါရမီဒီခန္ဓာဆိုတာနဲ့ပတ်သက်ပြီးတော့သမန္တဝမန္တကမောပါမဲတွေ့တွေ့သူတိခတ်တယ်ဥပမာသူကဘယ်လိုပေးလို့ဆိုတော့မြေကြီးဟာတဲ့သူ့အပေါ်မှာနော်ညံ့လို့ကြာကောင်းတဲ့ပြမှုရှိတဲ့အရာတွေဝဲပြစ်ချပြစ်ချညံ့လို့ဝဲရှိတဲ့ဆက်စပ်ပွဲရတွေပဲပြစ်ချပြစ်ချသူဒီကြာလာတဲ့အရာအလုံးရဲ့ပေါ်မှာတိခတ်တဲ့ခန္ဓာရင်ရှိတယ်တိခတ်တယ်ဆိုတာခန္ဓာရင်ရှိတာကိုပြောတာအဲ့လိုပဲတွေ့ကြုံလာရတဲ့အကောင်းဆုံးအမျိုးမျိုးသောအာရုံတွေနဲ့ပတ်သက်ပြီးတော့ကိုယ်လည်းအကုန်လုံးကိုခံနိုင်ရှိတယ်သိခံနိုင်တယ်ဆိုလို့ရှိရင်အဲ့ဒါခန္တီပါရမီဖြည့်ရရောက်ပြီးတော့တပ္ပိညုတ္တဉာဏ်ကိုသင်ရလိမ့်မယ်လို့သူ့ရည်ရည်ရှင်တဲ့ကသူ့ကိုယ်သူဆုံးမလာရှိတယ်အဲ့တော့အဲ့ဒီမှာပါရမီတော်ကအဲ့ဒါသိခံတယ်ဆိုတာမကျေနပ်ပေါ်ရဲ့အာယုန်နဲ့တွေ့လို့ဒေါသမဖြစ်အောင်လုံတံလောက်ကိုသာလည်းသိခံတယ်လို့ရည်ညွှန်းတာမဟုတ်ဘူးကျေနပ်ပေါ်ရဲ့အာယုန်နဲ့တွေ့ရင်လည်းလောဘမဖြစ်ဖို့သိခံရအောင်ပဲဆိုလိုတာကဒေါသမဖြစ်အောင်လုပ်ဖို့တင်ညွှန်ကြားတာမဟုတ်ဘူးလောဘမဖြစ်အောင်လည်းလုပ်ဖို့ညွှန်ကြားတာဒေါသမဖြစ်အောင်လုံနိုင်ုံညံ့တဲ့တိခတ်တယ်လို့မဆိုနိုင်သေးဘူးလောဘမဖြစ်အောင်လည်းလုံနိုင်မှတိခတ်ဖို့အပြည့်အဝကျင့်သုံးတယ်လို့ဆိုရတယ်အလုံးသားလေနော်အဲ့တော့ခုဒီမှာမြတ်စွာဘုရားကမျက်စိသမုဒ္ဒရာကိုအစင်းပြီးဟူသောအဟုန်ကဝန်ဆောင်လိုက်တာမှာတိခတ်နိုင်တဲ့ပုဂ္ဂိုလ်အတွက်နောက်လိုင်းနဲ့တံဘူးဝေးနဲ့မထောက်ဒါဆိုရင်ဒီမှာတင်ပြသွားစေအကြောင်းရှိတဲ့အတွက်ကြောင့်ခြေတော်တို့ရဲ့နှိမ့်ဆက်တာကိုလည်းခံရအောင်။အကယ်၍ဒီအစင်းလေးဟူသောအဟုန်ကိုတိမခံနိုင်ဘူးဆိုရင်တော့မျက်စိသမုဒ္ဒရာမှာမဖြစ်လို့အိုင်းထံပဲဝဲထပဲပြီးမရှိမလားတင်ပြသွားမယ်။သမုဒ္ဒရာကြီးကိုဒါမှမဟုတ်ဥရှင်တို့ကမကူးနိုင်ဘူး။ဟုတ်လား။နောက်ကလေးသမုဒ္ဒရာကြီးကိုကူးဖို့တဲ့မျက်စိဒီဟူသောသမုဒ္ဒရာကိုလောမြအောင်ကူးနိုင်ဖို့ကဘုလိုတောင်ခက်ခဲပါတကယ်တည်းက။ဟုတ်တယ်ဟုတ်လားအဒီမျက်စိသမုဒ္ဒရာဆိုတာအဲ့လိုမျက်စွာပြန်အတိတ်ကိုဖွင့်ပြဒါကိုပေးတဲ့ကဉာဏ်ရှိတယ်နော်ချက်ထွက်ပြီးတော့အကုန်လုံးကိုနားလည်ရတယ် နာသမုဒ္ဒယနာသမုဒ္ဒယဆိုရင်သူ့ကိုဝန်ဆောင်မဲ့အဟုတ်ကဘာဖြစ်မလို့အတန်ပေါ့အတန်ဒီလိုတော့အဟုတ်ရှိတယ်အဲဒါကြားလိုက်ရလို့စိတ်တွေပူသွားပြီအကြည်မနဲ့ဖြစ်သွားပြီဆိုရင်တော့ဘာဖြစ်တော့လိုင်းချန်သွားပြီဒေါသလိုင်းဘလောက်ကြီးမလို့ဆိုတာလည်းအဟုတ်ပေါ်မှာလည်းမူတည်တယ်ဝန်ဆောင်လိုက်တဲ့အနေထားရင်းကြီးကအလွန်အားကြီးမယ်ဆိုရင်အကြီးအကျယ်ဒေါသလိုင်းကထန်နိုင်တာကြားလာတဲ့ပတ်သက်ပြီးတော့ဟုတ်လားအဲ့တော့ဝင်းဆောင်တဲ့အပုံကအမျိုးအတိပဲဆောင်နေပြန်လေဆိုရင်လည်းဘာဖြစ်လို့ဝဲနေထပ်သွားနေတာဆွေမမှုတက်တက်မှုမြန်လို့မှုဒေသံမှုပဲအကြာကျင်နေတယ်ဒါပဲအမတရားရဖြစ်နေတယ်ဆိုတော့ဘာဖြစ်လို့ဝဲလေဟုတ်လားအဲ့လိုဆိုလို့ရှိရင်မရှိမလားနှိမ့်ညွတ်ပြီးတော့ပဲလေပုံတွေလည်းမရှိတဲ့ဘဝကြီးတွေသိစက်တာကိုခံရအောင်ပဲတော့အဲ့တော့ဦးညောနာခေါင်းအမှုတွေရာဆိုရင်တော့တခါဘာအဟုတ်ရှိမလို့အနှံ့ဒီဟူသောအဟုတ်ရှိမယ်ဘဝမှာဦးစဉ်စဉ်းစားကြည့်တာအဲ့ဒီအနှံ့ရဲ့နှိစက်တာကတော့နည်းနည်းနည်းမယ်လို့ထင်တယ်အကျဉ်းအားတွေနဲ့စာလို့ရှိတယ်။ကြာတော့ဖြစ်နေတာတော့ဦးညောခံနေရတာကဒီအစင်းနဲ့အတန်အဟုတ်နှိစက်တာကိုခံရမှာ။အခုကပိုးပြီးတော့ခံရတယ်။အော်အခြေအနေဒီအစင်းနဲ့အတန်ကိုဘယ်လိုလို့ပြောလို့ယုတ်တန်ဟုတ်ပြီလား။သူတို့နံပါတ်ပေးတာတော်တော်ကောင်းတယ်နော်။အဲ့ဒါရုပ်တန်တဲ့အချိန်မီးမရဘူးလားအာတော့ဘဝကခဏချင်းရှိလို့ဒီမျက်စိလေးတွေဖွင့်ပေမှမကြောက်လို့နားလေးဖွင့်ပေမှမကြောက်လို့တော့အချိန်တိုင်းခံစားမိခြင်းနဲ့ဆိုရင်ဘယ်အချိန်ပဲဖြစ်ဖြစ်ခလုံးတစ်ချက်နှိမ့်လိုက်တာနဲ့အရင်တည်းဒီရုပ်တန်ဆိုတာကြီးကအရှိဦးလား
ရှိပါလ
ားအရှိတယ်မှာတော့မတိုးတက်တဲ့အခါကျတော့မတိုးတက်ဘူးဆိုတာကယူပိုင်ဆိုင်ကိုပြောတာကိုတိုးတက်တယ်ဆိုတာလည်းယူပိုင်ဆိုင်ကပဲတိုးတက်တာပေါ့နံပိုင်ဆိုင်ကတော့တော့ကြုံကြနေတာပဲများပါဒီအစင်းနဲ့အတန်ကိုရှင်းတော့မှတော့ပြစ်ဆုံးမှတက်တဲ့ကလေးတော့အခုလုတ်ပြမှမြင်ရတယ်ဟုတ်လားအခုလုတ်ပြမှကြားရတယ်အခုကတော့မဟုတ်ဘူးကိုလုံးကလုတ်ခဲ့တာလေးလည်းမြင်ရတယ်ပြန်ပြီးတော့ပန်းထလာလို့မှတ်ထလာလို့ဟုတ်တယ်မဟုတ်လားစဉ်းစားကြည့်နော်မဆိုးနိုင်တရားပင်းတဲ့ဘောတော့ဒါတော့ကြားပြပြောပြတယ်တော့အရှင်ကဒီရုပ်တန်ရဲ့နေပင်ပြီးရင်အဲ့ဒါအပြင်အလုံးမှ၆ပါးမှသူ့ကိုအကြောင်းပြောလိုက်တယ်။ဘုရားမျက်စိနဲ့နာတာအတွင်းကိုအဓိကထားလို့ပြောနေအောင်။နောက်လျှာသမုဒ္ဒိယမှာဆိုရင်တော့ဘာရဲ့အဟုတ်ရှိမလို့ဇာတာယုံရဲ့အဟုတ်ရှိမယ်။သူကတိုက်ခိုက်တဲ့အချိန်နဲ့တော့နေဒါပေမဲ့အစားပြင်းထန်။ဒီအစားအသောက်ကနော်မလွယ်ဘူးနော်။အစားအသောက်ကမလွယ်ဘူးနော်။သူနဲ့တွေ့ရတဲ့အချိန်အလွန်နေပါလေ။တခါကြီးတွေကဒီမာကြီးတွေကိုနည်းမယ်ဟာဒီမာကြီးတွေတော့တစက်စီစီစားနေတယ်တွေ့ရတဲ့အချိန်လေးပဲတော့အလွန်ပြင်းထန်တယ်ဒီယတတနာဆိုတာနော်ယတယုံရဲ့နှိစ္စမှုနော်ဒါကိုလည်းစဉ်းစားရတယ်နော်ဒီကာယပတာရဆိုရင်အရင်တို့ကာယယန္တနာမှာတော့ဘာအဟုတ်ရှိမလို့ပေါ်တာပါယုံဒီလို့တော့အဟုတ်ရှိမယ်တော်လည်းပဲပြင်းထန်တယ်လို့ပဲဆိုရမှာအတုကဝိနာဒုက္ခဝိနာကသူလည်းပတ်သက်ပြီးတော့အဓိကအယံချင်များတော့တော့ဒီကနေ့မှတွေ့ရမယ့်ဒုက္ခဝိနာတွေကအလွန်ပြင်းထန်တဲ့တော့အဟုတ်နေဖြစ်ပြီးတော့ဒေါသတိုင်းတွေကိုအကြီးကြီးဖြစ်နိုင်တယ်ယောဂဗျာနေရှင်တို့မြေရမတ္တမတာဖြစ်နေတယ်ဒါဘာဖြစ်နေတာလို့နေရဖုဒ္ဓဘာယေတုံဖုဒ္ဓဘာယုံဒီလိုတော့အဟုတ်နေဝန်တိုင်းလို့ဒါကတော့ဦးတို့ရဲ့စိတ်ကတုံ့လုံးချောက်ချားပြီးတော့ဒေါသတိုင်းတွေထာနေရနားလေဘုလိုလဲနော်ဟောတခုလုံးရဲ့အသေးပဲကိုဒီထဲမှာအကျုံးဝင်အောင်ကိုတွေးနေမှာပြေးလို့မရဘူးလား
ရတယ
်အမြဲတမ်းလိုလိုအတိုက်ခိုက်ခံနေရတဲ့အမှုတရားကြီးကတော့မနာယရဏဘာဖြစ်ဓမ္မာယုံမဝင်ဆောက်အမြဲတမ်းနော်ကျန်တဲ့အချိန်ကမျက်စိလေးမိတာပဲနော်ဒါလေးစိတ်ငြိမ်အောင်လုပ်မယ်ဆိုရင်လုပ်လို့ရတယ်ဒီဓမ္မယုံနဲ့မနာယနာရဲ့ပိဋိဆက်ဆံမှုဟာအလွန်တရာမှညာရယ်ငင်းခဲတာလေးကြားခဲ့တာလေးပြီးတော့လည်းမပြီးနိုင်ဘူးပြန်ပြန်ပြီးတော့မလုပ်တော့စဉ်းစားရတယ်ဒီဓမ္မယုံဆိုတာကိုပိဋကတော့အများကြီးနားလည်ဖို့လိုတယ်ဗျဘဝမှာဘာနဲ့အနေများလဲဆိုရင်အဲ့ဒီဓမ္မယုံနဲ့ပဲအနေများတာတကယ်တမ်းကဓမ္မယုံဆိုတာဘာပြောတာလို့ပြန်ပြီးတော့ပုံပေါ်နေတယ်တွေးနေတာစဉ်းစားနေတာဆိုရပါစို့အခုအိမ်ကတိုက်ခန်းလေးကိုပြန်ပြီးတော့စဉ်းစားကြည့်လိုက်တောက်ချက်ပုံကြီးတည်တဲ့ဘုံမျိုးအနေနဲ့စိတ်ထဲမှာထင်မလာဘူးလား ဖြစ်ပါပါတယ်။ဘုရားကြီးကသူနေခဲ့တဲ့နေရာလေးဘလို့ဝေးပါတယ်ပြောပြောအခုစဉ်းစားနေတဲ့အခုတည်းဆိုတခါလေရောက်ရတယ်။အဲ့ဒါကတော့အတ္တမယုံမဲ့လေ။မြင်ရောင်ကြားရောင်မြင်လို့မြင်ရတာမဟုတ်ကြားတော့ကြားရတာမဟုတ်ဒါပေမဲ့စိတ်ထဲမှာတော့မြင်ရတယ်လို့မျိုးအတ္တတွေကိုကြားရတယ်လို့မျိုးအဲ့ဒါဖြစ်နေတယ်ဓမ္မယုံအဲ့ဒါတွေရဲ့အဋ္ဌိဆက်ဆံမှုကအလုံးတရားမှအကြီးမားဘူးလားအကြီးမားရနော်အဲ့ဒါတွေနဲ့အဋ္ဌိဆက်ဆံဉာဏ်နဲ့ပဲလောဘဒေါသအများကြီးဖြစ်နိုင်ဘူးလားဖြစ်နိုင်တယ်။ဒါတော့ဖြင့်ဓမ္မယုံအရှင်ကိုရောက်ပြီးမှလောဘဒေါသကပိုပြီးတော့အဖြစ်များတယ်လို့ထင်တယ်။ပြောရမှာဆိုဒီစုံတရားမှကိုယ်ကိုတိတိနာနာပြောလိုက်တယ်ဆိုကြောက်တယ်ပြောလာကိုကြားပြီးမှပြီးပြီးမှမရှိတော့မှဒေါသဖြစ်တာနော်သူပြောလိုက်တယ်ကြားလိုက်တယ်ပြီးတော့ဒီအစ်မအိမ်ကနားလဲအဲ့ဒီအိမ်ကနားလဲပြီးတော့မှဖြစ်တော့စိတ်ကကြိုးတော့လာအဲ့ဒီအချိန်မှာကိုယ်စိတ်ကြိုးတဲ့သူကတဲ့တဲ့ပြောမယ်ဆိုရင်အဲ့ဒီကလည်းမရှိတော့ဘူးအဲ့ဒီတန်လည်းမရှိတော့ဘူးကြားခဲ့တဲ့ကိုယ်ကလည်းအိမ်ကမှကြားခဲ့တာလည်းမရှိတော့ဘူးဘာမှမရှိတော့တာနဲ့ရှုပ်နေတာဘဝမှာအဲ့ဒီတစ်ချက်ကိုကောင်းကောင်းသဘောပေါက်မယ်ဆိုရင်တော်တော်ပေါ်ပါနိုင်တယ်စဉ်းစားကြည့်နော်အဲ့ဒီဟာကိုစဉ်းစားမရနိုင်တဲ့စဉ်းစားကြည့်မရှိတော့ဘူးဆိုတာကိုတကယ်လက်ခံရလားတကယ်လက်ခံတယ်ဆိုရင်အဲ့ဒါအမြင်မှန်ပဲအဲ့ဒါကိုကောင်းကောင်းစဉ်းစားပြီးတော့လောဘဒေါသမဖြစ်အောင်ကြိုးစားအဘာမှမရှိတော့တာကြီးကငါပြန်ပြီးတော့ပုံပေါ်နေတာအဲ့ဒါပါတော့ဆိုဓမ္မယုံနေနဲ့ခံစားနေတာဟုတ်တယ်မဟုတ်လားအဲ့ဒီဓမ္မနဲ့ပတ်သက်ပြီးတော့ဉာဏ်တရားဖြစ်ရတယ်အခုကကောင်းတာဆိုရင်တော့ဉာဏ်တရားဖြစ်ရတယ်ဒီဉာဏ်ချင်းမဉာဏ်ချင်းကဘာလို့မမြင်ရတော့မနာယတနာမှာထန်သွားတဲ့ client နဲ့ဝယ်ရတယ်ဟုတ်တယ်မဟုတ်လားမင်းကြောင်မှနေရတယ်ဝဲကြောင်မှနေရတယ်အာယုန်ကြီးရဲ့ဆွမ်းရည်တတိကိုဒီနေရာမှာအဟုံလို့နားလည်ရမယ်အပြင်မှာရှိတဲ့အာယနာ၆ပါးကတော့ဒီအဟုံဝင်ဆောင်တဲ့အမျိုးမျိုးဖြစ်နေရတဲ့ရေပြင်ကြီးပေါ့ပြောတယ်မဟုတ်ဘူးဒီလိုဒကာမတို့ဥညိုရဲ့တကိုယ်လုံးကတကယ်တမ်းကတော့အမှုရိယာကြီး၆ဆင်းပဲပြီးတဲ့ဥမှာအလုံးကောင်းတဲ့နောင်မြတ်စွာဘုရားကိုဟောနေတာကီလိုဒီနာမျိုးလေးတွေကိုတွေ့ရတဲ့ခါကျတော့အော်မြတ်စွာဘုရားအလုံးစုံကိုသိတော်မူလေဆိုတာဟုတ်ပါပဲဆိုတော့ယုံကြည်မှုတရားတရားတူရတယ်ဘုလိုပညာရှင်မှဒီလိုဟောပြောချက်ကိုဩနိုင်ပါဟုတ်ကဲ့လားလက်တွေ့လက်အလုံးကြားနော်ပြောတာကအလုံးလေးမှတ်သားတဲ့အကောင်အလုံးလေးမှန်တယ်ဟုတ်ရဲ့လားတရားပိတော်ကောင်းတော်တို့အကြောင်းမြင်မရှိတဲ့ပုထုရှင်ဟာသဘုဒ္ဓရာသဘုဒ္ဓရာလို့ပြောတယ်ဒါပေမဲ့သူပြောနေတဲ့အရာမြတ်စွာဘုရားအဆုံးအမသဘုဒ္ဓရာမဟုတ်ဘူးလေအဲ့ဒါကအလွန်ကြီးမားတဲ့ဒီအစုဝေးကြီးတာဖြစ်တယ်။တကယ်သဘောတရားဆိုတာသူပြောတယ်မျက်စိနာတော့ဆရာကိုရှိကိုပြောတာ။ဒါအတွက်အဲ့ဒါကြောင့်ပါတဲ့ပတ်သက်ပြီးဒီလောက်ပဲဘုရင်တို့မှိုင်းတာနော်။ပြောရင်တားလေးတွေအများကြီးရှိတယ်အချိန်ကတော့မရှိဘူး။အဲ့တော့ဘုရင်တို့အကျဉ်းအာယတာ၆ပါးဗာဟိတာယတာ၆ပါးကိုလည်းသဘောတရားလို့လည်းဆိုပြန်ဟောတာပဲ။အဲ့ဒါဒုတိယသဘောတရားတုတ်တန်တဲ့။အဲ့ဒီမှာကျတော့ဘလို့ဟောတယ်လို့ဟောဖို့နေရာတစ်မျိုး။သဘောတရားနဲ့တူတာကအရှုတော့မတူဘူး။အတွင်းအာရဏ၆ပါးရဲ့သဘုဒ္ဓရာနဲ့တူဖို့အပြင်အာရဏ၆ပါးရဲ့သဘုဒ္ဓရာနဲ့တူဖို့တူဖို့မြင်မတူဘူးအဲ့ဒီမှာလည်းမျက်စွာမြာဟုတ်ပုံကကျမ်းတို့တဲ့သဘုဒ္ဓရာသဘုဒ္ဓရာတို့အကြမ်းမြင်ရှိတဲ့ပုဂ္ဂိုလ်တွေကပြောကြတယ်သူတို့ပြောနေတာတကယ်စင်စစ်တန်တာရဲ့အဆိုးမှမှသဘုဒ္ဓရာလို့ခေါ်ဦးတဲ့အလွန်ကြီးကျယ်တဲ့ရည်အရှိဝိညာဉ်တော်ဖြစ်တယ်အပြင်သဘုဒ္ဓရာခေါ်တော့လည်းအဲ့ဒီခေါ်တာဟုတ်လားအဲ့တော့အရှင်အတ္တအနန္ယကအတွေ့အထိဓမ္မယုံဆိုတဲ့ဒီအပြင်အာရဏ၆ပါးဟာအဲ့ဆိုတဲ့အချိန်မှာသူကသဘုဒ္ဓရာကြီး၆ဆင်းဖြစ်တယ်။အဲ့ဒီအဆင်းကြီးဟူသောသဘုဒ္ဓရာအလွန်ကြည်ပြတ်တဲ့အတွက်ကြောင့်မကူးခတ်နိုင်မဲနဲ့တတော်ရတယ်ကအဆင်းကြီးဟူသောသဘုဒ္ဓရာထဲမှာနစ်မြုပ်ကြရတယ်။အဲ့ဒီအဆင်းသဘုဒ္ဓရာကိုမကြုံပြတ်နိုင်တဲ့အတွက်ကြောင့်အဆင်းသဘုဒ္ဓရာထဲမှာပဲနစ်မြုပ်ပြီးတော့တတော်ရတယ်ကစာပေါင်းတိုက်ကြည့်ပြဲသူကူပေါက်နေတဲ့ခြင်ဝင်ကဲ့သို့ကြီးဖြတ်ပြီးတော့ထုံးတာနဲ့မြက်ထုံးကဲ့သို့အလွန်ရှုပ်ထွေးပြီးတော့နေရတယ်အာယုန်တွေကိုသဘုဒ္ဓရာလို့ပြောတဲ့အနေထားကမဆိုးနိုင်အောင်ကျေပြန့်လို့သဘုဒ္ဓရာလို့ပြောတာ။ဟုတ်ပါလား။ပြီးတော့အဲ့ဒီသဘုဒ္ဓရာထဲမှာပဂတိသဘုဒ္ဓရာထဲမှာနှိမ့်မွန်းလို့ရှိရင်ဒုက္ခရောက်နေတယ်လို့ဒီအာယုန်တွေရဲ့အပေါ်မှာနားလည်ဖို့မရှိတဲ့အတွက်ကြောင့်နှိမ့်မွန်းသွားရင်လည်းအများကြီးဒုက္ခရောက်နိုင်တာဒါအတူလို့လည်းပဲသူ့ကိုသဘုဒ္ဓရာလို့ပြောတာ။အဲ့တော့အာယုန်တွေရဲ့ကျေပြန့်ဖို့မပြီးနိုင်ဘူးမဆိုးနိုင်ဘူးလက်တွေ့စဉ်းစားကြည့်ငင်ငယ်ကောင်းများလာပြီကြည်ငယ်ကောင်းများလာပြီပြီးတယ်လို့မရှိဘူး။နေပေအတီးဒီမှာအခုပို့ပြီးတော့ဆိုးလာတော့နော်။အာယုန်တွေကခဏပြောလို့အမြဲတမ်းလွတ်လွတ်ကူကူရအောင်လုပ်လို့ရနေတာ ဒါဒီလူစားလာကနှိုးတော်တိုင်းနှိုးတော်တိုင်းဒီအာရုံကိုရှားရအောင်ရှားဖို့ကလွယ်နေတဲ့ခါကျတော့ပို့ပြီးတော့ပေါ်ပေါ်ပြန်ပြန်ကြီးဖြစ်နေဦးလားဖြစ်နေပို့ပြီးတော့တုပ်တယ်ကအနေထားပို့ပြီးတော့ပြီးကျင်တယ်လို့ရှိနေအောင်ဟုတ်ရဲ့လားအဲ့လိုပဲအတန်အနှံ့အရာသာအတွေ့အထိအကုန်လုံးမဆုံးနိုင်အောင်ကျေပြန့်တယ်လိုက်စားလို့မဆုံးနိုင်ဘူးနော်ဒီထဲမှာပဲဒီကဘာလို့ဥရရဲ့ဘဝကအချိန်ကုန်ပြီးတော့နေမောညာရတယ်မြင်ရဖို့ကြားရဖို့အနဲ့နေရဖို့အရာသာကောင်းကောင်းရဖို့ဒိဋ္ဌိတွေဒိဋ္ဌိမှုသတိကုလေးမှာသင်္ညာသာသာတွေးနိုင်ဖို့ဒါအတွက်လည်းပဲဒီကဘာလို့ဥရရဲ့ဘဝရောဖြစ်သွားလို့အချိန်ကုန်ရတာငွေရှာတယ်အလုံးရှာတယ်ဘာလဲအဓိကအဓိပ္ပာယ်ကဒီအာယုန်တွေကိုလွတ်လွတ်လပ်လပ်ရနိုင်ဖို့ပါအဲ့ဒါပါလားဒီချက်စဉ်းစားတော့အဓိကလူရင်းကအဲ့လားပဲပေါ်လာဟုတ်တယ်ဒါကြောင့်ဘဝမှာမအားနေတာပါလဲဆိုရင်ဒီအာယုန်တွေကိုရဖို့အတွက်လှုပ်ရှားဘဝဤကုလုံးနဲ့လဲရတာတကယ်ကတရားဝင်လို့ပြည့်တဲ့ပေါင်းတော်တို့အပြင်အာယုန်၆ပါးရဲ့သဘောတရားနဲ့တူပုံကိုကြတော့ဘလုံးကျင်ပြတ်လို့မပြီးနိုင်မဆုံးနိုင်လို့သူ့ကိုမျက်စောပြန်မလို့ဟောလို့သဘောတရားတော့ပေါ့နော်ဒါကြောင့်ဉာဏ်ရှိတွေပေါက်လာတိုင်းမျက်စိကသဘောတရားဖြစ်တယ်လို့နားလည်ဉာဏ်နဲ့မပြည့်လို့အမစိုးနိုင်တဲ့အစင်းဟာလည်းပဲအလုံးကျင်းပြတဲ့ပြကြောင့်နေမွန်စီနိုင်တဲ့စွန့်ရင်တက်တည်လည်းရှိတဲ့ပြကြောင့်သူ့ကိုလည်းဘာလို့နားလဲရမလို့အဘိုးတွေကလည်းနားလဲရမယ်။အဲ့တော့သဘိုးတွေကဒီမနေ့စင်းဖြစ်သွားဆက်တဲ့စင်းဖြစ်သွားအတွင်းမှာ6စင်းအပြင်မှာ6စင်းအဲ့ဒါကိုတည်ခံနိုင်တဲ့ပုဂ္ဂိုလ်ကသဘိုးတွေတွေကိုဥက္ခနိုင်တဲ့ပုဂ္ဂိုလ်လို့ပြောဆိုလဲအဲ့လိုချီးမွမ်းပြီးတော့ဟောတာ။ဒါကအာယတနာတွေနဲ့ပတ်သက်ပြီးတော့ဒါကမဟုတ်ချင်းတို့နားလဲကြဖို့နော်။အဲ့တော့မြတ်စွာဘုရားကဒီအာယတနာတွေပတ်သက်ပြီးတော့အများကြီးဟောတာလေအဲ့ဒီတည်းကပေါ်ပြောနေတဲ့တုတ်တန်လေးတမဟုတ်ရေဝကလာပြီးတုတ်တန်ဆိုရင်နမတက်တင်ထားတာလေးတစ်ခုရှိတယ်အဲ့ဒီတုတ်တန်ကမြတ်စွာဘုရားဘာပြောလဲဆိုတော့ကျမ်းတို့လမ်းစုံလမ်းဝလမ်းလေးဝမှာကောင်းတိုင်းတုံးတထုံးပြချတာမရောတိုင်းတော့အိမ်မှာတော့အလုပ်တုံးကောင်းတိုင်းတုံးတထုံးအစပိုင်းတွေကိုရိပ်ပြီးတော့စုစည်းထားတာဘာလို့ခေါ်လို့အောက်ပိုင်းတို့မပြောရလို့လည်းသိချင်မှသိမှကိုပြောရတာဟုတ်လားအဲ့ဒီကောင်းတိုင်းတို့ကိုတဲ့လူတယောက်ကတဘိုးချောင်းချောင်းနဲ့လူချောင်းရောက်ရောက်လာပြီးတော့တဘိုးများတဘိုးတယောက်အချောင်းတင်နဲ့အဲ့ဒီကောင်းတိုင်းတို့ကိုရိုက်တယ်ဘုရင်တို့ငယ်ငယ်တုန်းကကောင်းတိုင်းမှာစပိုင်းတွေကိုချွေချင်တယ်ဆိုလို့ရှိရင်တော့ကတင်းချပြီးတော့အဲ့ဒါကိုကောင်းတိုင်းစည်းလေးနဲ့ရိုက်တယ်ကိုယ်နဲ့ကြံနေတာလေးရှိပါသလိုဖြည်းပြီးတော့ဘယ်လိုတဘိုးကြီးပေါ့နော်အဲ့ဒီတဘိုးကြီးနဲ့စပားကိုတတ်ချရိုက်ပြီးတော့ပြောင်းသွားပြီဆိုရင်အဲ့ဒီကောင်းတိုင်းတုံးလေးကခွတ်ကျေနေတယ်အဲ့ရောက်သွားပြရတာအဲ့ဒါပေါ့လမ်းစုံလမ်းကောင်းလမ်းလေးကောင်းပါကောင်းတိုင်းတုံးတို့ကြားထားတယ်အဲ့လူတယောက်နေတဘိုးချောင်းနေနဲ့လူချောင်းရောက်တဘိုးချောင်းချောင်းလာပြီးတော့ရိုက်အထက်ထက်ရိုက်တယ်အဖြစ်တော့ကျွန်တော်တို့ချောင်းချောင်းနဲ့အရိုက်ခံရတဲ့ကောင်းတိုင်းတို့ဟာအမရတဲ့အရှိတော်တပါးလည်းမရှိတော့အခုလုံးကြည်ပြီးတော့ခုခုကြည်နေကောင်းတိုင်းတို့ဟာအဲ့ဒါကိုခုနှစ်ယောက်မြောက်လူတယောက်ကခုနှစ်ယောက်မြောက်တဘိုးကိုယူလာပြီးတော့ထပ်ပြီးတော့ရိုက်တယ်တဲ့ရိုက်တော့အတိုင်းဖြစ်အတွက်ဒီကောင်းတိုင်းတို့ဟာခုခုကြည်သွားတယ်အဲ့လိုပဲတဲ့ဘောမှာတော့အစင်းဒီဟူသောတဘိုးအတန်ဒီဥသောတဘိုးအနန္ဒီဥသောတဘိုးအရသာအတွေ့အထိအကျံစီအပြင်အတ၆ပါးကိုတဘိုး၆ချောင်းလို့ပြောတာအဲ့ဒီတဘိုး၆ချောင်းနဲ့ရိုက်ပုတ်တာကိုဒါကဘာလို့ဦးကြီးတို့လဲအမြဲတမ်းခံရတာနှစ်သက်ွယ်မနှစ်သက်ွယ်နော်ဒီအစင်းတွေကတတဝါကိုအမြဲတမ်းရိုက်ပုတ်နေတယ်အမြဲတမ်းနားကျင်းနေတယ်ဒါကနားလေဘောကတော့တော်တော်မလွယ်ဘူးမြင်နေရတာကငါ့ကိုနားစီတယ်ဆိုတာကိုနားလေပေါ့တော်တော်မလွယ်မြင်းကိုမြင်းချင်းနေတာကပြန်လည်းလက်ပတ်အဲရသော်ပြန်အဲ့ဒါဘယ်လိုပြောလဲရှင်းဖို့ခံရတာတော့ပြောတာအတန်တွေချားတယ်နှစ်သက်ပွဲမနှစ်သက်ပွဲအတန်တွေချားတယ်ဆိုတာအဲ့ဒါတကိုးနဲ့ကောင်းလိုင်းတွင်းကိုရိုက်တယ်လို့အဲ့ဒီအာယုံကတတ်တော်တယ်ကိုရှင်းဖို့နားကျင်တယ်ဆိုတာရာဂဒေါသဖြစ်ရတယ်ပြောတာဒါမှလို့ဒီလိုတွေကအရင်ဒေါသဖြစ်ရပြီဆိုတော့အာနာလေတိုက်ကြံတော့လည်းသိတယ်။လောဘဖြစ်ရတော့သိနေတယ်။အလောကလည်းနေနေကြလည်းပါမယ်တူတယ်။အ တော်သားဖြစ်ရတာကတော့နာမတည်တယ်ဒါတော့မှတကယ်လို့ဖြစ်တာတဲ့တော့အရသာခံနေသေးတယ်လို့ထင်တယ်ဒါကဘာလို့ဦးဇင်းတို့စိတ်ကောက်တယ်ဆိုတာမရှိဘူးလားဟုတ်ပါဘူးဗျာဒေါသကိုရသာခံတာဗျာသူကလည်းတော်တော်ခံစားတော့ခံတယ်ဟုတ်လားစဉ်းစားကြည့်နော်အစိမ့်လို့ပြီးတော့နေရတာမပြေသေးခြင်းဟုတ်လားအဲ့လိုကြီးနေရတာကစိတ်ထဲမှာမဖြစ်နေဘူးအရသာတွေ့နေတာအဲ့တော့မြတ်စွာဘုရားကတဘူးချောင်းချောင်းဆိုတာအာယုံချောင်းချောင်းအဲ့ဒါနေနဲ့တွေ့တိုင်းတွေ့တိုင်းဒါကတော့ဦးဇင်းတို့ကမလုပ်ခံဘူးအကြိုက်ခံရတဲ့ကောင်းကင်တို့တထိုးဒါကနားလည်ဖို့လိုတယ်ဗျဆိုကြပါစို့ဥမာလေးတစ်ခုပြန်ပြောပြမယ်လေလေဒီစောဘုရားကြီးရဲ့နေရာမှာကာမဘုံမှာနေကြတဲ့ကာမတ္တဘာတွေကကာမအာယုံကိုခံစားကြတယ်ကာမအာယုံနေရာနဲ့အလွန်ကြမ်းတမ်းတဲ့အတွက်ကြောင့်အတော်ရီကမအပေါ်မှာနေကြတဲ့ကမသာတို့ရဲ့စိတ်ဟာအလွန်ကြမ်းတမ်းနေတယ်။ဒါကြောင့်သူကကောင်းတဲ့အာယုံကိုခံစားဖို့ဆိုလို့ရှိရင်ကောင်းတဲ့ခံစားချက်တွေဖြစ်ဖို့ဆိုလို့ရှိရင်သူကဘေးကအာယုံတွေလိုတယ်။သူ့ရဲ့စိတ်ကကြမ်းတမ်းလို့အလွန်ကြမ်းတမ်းတဲ့မယောဇဉ်ကိုစားမယ်ဆိုရင်ဒီတိုင်းဆိုမမျိုးနိုင်ဘူးတဲ့ကြမ်းတော့လို့။အဟင်းရည်တွေအမေသာတို့ဝသားတို့အဲ့လိုအဟင်းနဲ့အလိုရောလိုက်ပြီးတော့စားမှလာတယ်မျိုးလို့ကြမ်းတော့အဲ့လိုပဲကမ္ဘာလူကြီးတို့ကုထုရှင်တွေကအဘုံသားတွေရဲ့စိတ်ကအလွန်ကြမ်းတမ်းတဲ့အခါကျတော့ဘေးကနှစ်သက်ွယ်ကောင်းတဲ့အာယုန်တွေနဲ့ရောပြီးတော့မျိုးဝါးမှာသူတို့နဲ့နေရမှာဒီစိတ်ကလေးကနေရာနိုင်တာရှိအဲ့ဒီအာယုန်တွေမရှိဘူးဆိုတာနဲ့စိတ်ကတကာလဲပြင်းမုန်းကြီးတောက်ပြီးတော့မနေတဲ့ပထိုင်တဲ့ဖြစ်အာယုန်တွေကိုအပြေးရှာရတယ်ဒါဆိုရည်ရည်ပြန်အလွန်ကောင်းပါလားစိတ်ကဒီတန်းဆိုရင်အဲ့ဒီအာယုန်မရှိဘူးဆိုတဲ့တောက်လျှောက်တခါလဲသူကမနေတဲ့တော့ကြီးတောက်တယ်လို့ဆိုရရဲ့အဲ့လိုရှိရင်စိတ်ကသူနေရာမရောက်ရစ်တည်ရာရှိအာယုံတစ်ချက်လိုက်ရအဲ့ဒီအာယုံနဲ့ပဲတခုလိုတွေနေနေမှတည်နေရအာယုံရဲ့ဆွမ်းရည်တက်တယ်လို့ပြောတာဒါကကာမဘုံသားတို့ရဲ့အနေထားတကယ်ပြောရင်ဒါကမှလို့အရင်တို့ရဲ့အနေထားတခါဘာဝနာတရားကိုစူးစမ်းအထုတ်လို့စိတ်ထဲမှာအငြင်းကြီးပြင်းနိဗ္ဗာန်ကင်းပြီးတော့ဇန်ချမ်းသာကိုရပြီဆိုရပါစို့ဒါလည်းပဲတကယ်မလို့လုံးဝဆိုရင်လုံးနိုင်တဲ့အနေအထားတစ်ခုပေါ့နော်အဲ့ဒီဇာချမ်းသာကဒီကမ္မအာယုဘာအာယုမလို့မလို့ပဲနဲ့သူကအလွန်နှူးညံ့ပြီးတော့ချမ်းသာသူကြတော့အနေအထားလို့ဖြစ်အောင်ဆိုဒီအာယုတွေတွေ့မှာကိုစိုးနေတယ်အဲ့ဒါတွေ့ရင်တော့ဒုက္ခရောက်တာပြက်ပြီတော့အဲ့ဒါလို့ဆိုရင်ဘယ်လိုရေးတာလဲဆိုတော့မြောက်ကျွန်းသူမြောက်ကျွန်းသားတွေစားတဲ့အလွန်နှူးညံ့တဲ့ဆံဆိုတာရှိတယ်၆ပါးထွက်တဲ့အရာနဲ့ချက်တယ်လို့ဆိုသူကြတော့သူကြီးကအကောင်းနေတဲ့အတွက်ကြောင့်ဟင်းမလို့ဟုတ်လားဘာဟင်းရမှမလို့ဒီပြစ်တစ်ခုခုပါလို့ရှင်အဲ့ဒီအရာကပြည့်တယ်သူကြီးကောင်းတယ်ဇန်စိတ်ကိုဆိုလို့ရအဲ့လိုပြောတာနော်တရားဟောတာအထုလို့တော့အလေးချင်းများလာတဲ့ပုဂ္ဂိုလ်ဟာအာယုံပြင်မဲ့မှာဘယ်လိုမှကိုအနွန်ဒူလာတောက်တဲ့အာယုံတွေကအဲ့ဒီချိန်မှာမဖြစ်နိုင်အနောက်ချက်ဖြစ်တယ်ဘယ်လိုမှမကြားရမနေနိုင်အဲ့ဒီအချိန်မှာကြားရရင်တော့ဟုတ်ဆန်ကျင်ပဲအနေသားလေးတွေကိုပြောပြတာစိတ်ဝင်စားတဲ့အကောင်းအထည်ကိုပြောပြရမှာအဝိဇ္ဇာဟုတ်ရတာအဲ့တော့ဒီညာလေးရိုက်ပုတ်တံကိုရိုက်ပုံမမတိတာဘာကြောင့်လဲဆိုတော့ကိုယ်စိတ်ကအလွန်ချမ်းသာနေတာဒါဒီကိုပဲအလိုရှိနေတာတကယ်လို့စိတ်ကသွတ်တူအလွန်အစစ်မြင့်တဲ့စိတ်ကလေးနဲ့ပြန်နေနေတာရှိပဲဆိုရင်ဒါတွေဝင်လာတာဒါတွေနဲ့တွေ့ရတာတော့အခါကြခက်တယ်ဒါအရေးကိုခါတာပဲဆိုတာကိုခံစားလို့အထိုက်တယောက်ရနိုင်တယ်ဟုတ်တယ်မဟုတ်လားဦးဇင်းပြောတာကနားနေမယ်လို့ဦးဇင်းကတော့ယုံကြည်ပါတယ်ဟုတ်လားစိတ်ကြီးကကြမ်းတမ်းလို့ဒါကတော့ဦးဇင်းတို့ဒီကမယောဆန်ချမ်းကိုမလုပ်လို့ဟင်းရင်နဲ့ရောပြီးတော့နေရစားတော့ပင်ကိုကောင်းမဟုတ်ဘူးအစံစိတ်တွေတရားပေါ်နေတဲ့နေထိုင်ချက်ဒီအာယုတွေကမဖြစ်ဘူးအနောက်ဆက်ဖြစ်တာဒါကြောင့်အာယုမရှိတဲ့နေရာကိုအာယုနည်းတဲ့နေရာကိုတို့ကြီးရတာဟုတ်လားအိမ်ပါနေတဲ့တကားပိတ်ပြီးတော့နေရတာသူကအဲ့လိုမျိုးအဲ့လိုမျိုးခုတကမှတော့ဘုရားတို့အနေထားကအဲ့လိုမျိုးဟုတ်အဲ့လိုပြောနေတာကမြတ်စွာဘုရားကအာယု၆ပါးကိုတဘိုး၆ချောင်းလို့ဟောတယ်ဆိုတာလေးကိုဘုရားကအဓိကပြောနေတာမြင်ရတိုင်းနှစ်သက်ွယ်မနှစ်သက်ွယ်အာယုမှာတတ္တဝါကိုရိုက်ဖို့တယ်ကြားရတိုင်းနှစ်သက်ွယ်မနှစ်သက်ွယ်တဏှာတတ္တဝါကိုရိုက်ဖို့တယ်တဘိုး၆ချောင်းလခုနှစ်ခုမြောက်တဘိုးကပါလေအဲ့ဒါစိတ်ဝင်စားတဲ့အခါခုနှစ်ခုမြောက်တဘိုးဆိုတာဘာကိုပြောတာလဲဆိုတော့
ဒီလောက်ဆင်းရဲနေတဲ့ကြားထဲကနောက်ထပ်ဒီလိုဘဝမျိုးကိုထပ်ပြီးတော့ရလို့တဲ့စိတ်နဲ့အလုပ်တွေလုပ်နေတယ်တဲ့အဲ့ဒီတဏှာတွေအဲ့ဒါခုနှစ်ခုမြောက်တဘိုးပဲတဲ့အဲ့ဒါလောဘဖြစ်ရင်အဲ့ဒါခုနှစ်ချောင်းမြောက်တဘိုးနဲ့ထပ်ချခံရတာဒါကအလွန်လေးနဲ့တဲ့ဒေသနာတွေကိုအရင်ထင်ပါမယ်နော်သုတ္တမယဉာဏ်တော်စေတမယဉာဏ်တော်နဲ့နားသိမယ်ဆိုလို့အလွန်ကြိုးရှိပါတယ်ဟုတ်ရဲ့လားဒါကြောင့်ဒီလိုပြည့်တဲ့ကောင်းတူတော်တို့အာရဏနေနဲ့ပတ်သက်ပြီးတော့ဒါကအပြင်အာရဏကိုမြတ်စွာဘုရားပြန်ပြီးပြီးတော့ဟောတဲ့သုတ်တံဒီအပြင်အာရဏကိုပဲမြတ်စွာဘုရားကမများကြည့်ကြီးချောင်းချောင်းလို့ဟောတာလည်းရှိတယ်နော်တီအောင်စားရှိတဲ့အစာလေးကိုချစ်ပြီးတော့မအားဘူးပြန်ပြီးတော့အဲ့ဒီမများကြည့်မှမဖြစ်တော့တို့တို့ပြောတော့မိလာလို့ပဲတကယ်ကတော့ဦးကြီးတို့တည်းကအရှင်ဒီဟူသောမများကြည့်မှမိရတယ်အတန်ဒီဟူသောမများကြည့်မှမိရတယ်ညာဒီချောင်းချောင်းတို့ဟောတာလည်းရှိတယ်။အလုံးအကြံကုန်များနာဝပြားတဲ့ဒေသနာတခုကတော့ရွာပြည့်တဲ့မြတ်ကြီး6ရောက်ဆိုတော့အတိဝိသောမသုတ္တမဟောတာလည်းရှိဦးလား။ရှိပါဘူး။ရှင်းနော်။ပတိယဝတိသောဝါယောဆိုတဲ့တကြီးလေးပါကိုငွေကြီးလေးကောင်နဲ့ဥမာပေးတာ။အငွေကြီးလေးကောင်စိတ်ကောင်းထောင်းနေတဲ့အချိန်မှာတော့နှိစ္စတာကတိတ်မထင်ရှားဘူး။အရာတော်သားကိုအပြစ်ပေးတာကိုဒီငွေကြီးလေးကောင်ကအချိန်မှမှရေချိုးပေးအစာတွေးပေးအတန်တက်ပေးတရားကနှုတ်ပေးကမင်းရည်အကြီးအပြစ်ပေးတာမထေရဝတိသောဝါယဆိုတဲ့တကြီးလေးပါကဒီငွေကြီးလေးပါကိုကိုစားပြုတာခုလေးကတော့ဘာလို့ပြင်းနေမှာဒီငွေကြီးလေးပါကိုဘာလို့ကျူးကျူးရအောင်ဆောက်ရှောက်ချိန်မှန်မှန်လုပ်ပေးရတယ်သိပ်ပေးရတယ်ဇာယတာကျူးပေးရတယ်ရေကိုချုပ်ပေးရတယ်ကြည်ကောင်းအောင်လုပ်ပေးရတယ်အဲသူစိတ်ကောင်းထွန်းနေတယ်ငွေကြီးလေးကောင်စိတ်ကောင်းထွန်းနေတယ်ဘာပြောအောင်ဆိုတော့တကြီးလေးပါညီညာထက်တော်ညီညာနေလေအရင်ကြီးတပြည့်စီတွေတော့ထိုက်တော့ပြင်လို့လည်းရနိုင်သေးတယ်ပေါ့။အစီဝါလေးနဲ့ပြင်အစာဟာရနဲ့ပြင်ကုလူနဲ့ပြင်ပိရိယာဝလေးနဲ့ပြင်ပြင်လို့ရတယ်လေတိတ်ပြီးတော့နာမကျင်မှနှိမ့်ချက်မှမထင်ရှားသေးဘူးဒီအချိန်လေးက။နောက်ဘလို့ပြင်လို့မှဘုမရတော့ဘာလို့ပြင်လို့မှသူအစီလေးမကြတော့ဘူးဆိုတဲ့အနေနဲ့တည်းမှရအောင်မယ်။ဟုတ်လား။တကြီးလေးကတကယ်ပေါ့ပြန်လာဆိုဘာမှလုပ်လို့မရဘူး။တကြီးလေးကပေါ့ပြန်တာကိုပြင်ပေးတဲ့ဆရာမလေးလည်းမဖြစ်တော့ခါးလာပဲသူတို့လည်းပြီးတာဒီတိုင်းအကုန်လုံးပြီးနေတာမှာပေါ်ပဲလို့ဒီသဘာဝတရားတွေဟုတ်လားအဲ့ဒီတုတ်တံမှာမြတ်စွာဘုရားကအတွင်းအာရဏ6ပါးကိုဘာအနစ်သာရမှမရှိတဲ့ဘောနဲ့အသိပိုက်ဆရာဘာမှမရှိတဲ့တံပိုးမဲ့တဲ့ပစ္စည်းနေတဲ့ရွာပြည့်6ရွာတနည်းအားဖြင့်တဲပြည့်6လုံးဒီလိုမှပြီးတာအပြင်အာရဏ6ပါးကိုကြာတော့မီးလုံးပန်ပြီးတော့အဲ့ဒီတဲပြဲချောင်းတော့ဘာမြဲလာတာမီးရှို့တယ်ရွာပြက်တည်းမြတ်6ရောက်လို့ဒီလိုမှပြေးတာအရှင်ဒီဟူသောရွာပြက်တည်းမြတ်ကမျက်ကြည့်ပြီးဟူသောတဲဘုတ်တဲစုကလေးကိုအမြဲတမ်းရာကဒေါသတည်းဟူသောမီးလုံးတင်ပြီးတော့ရှို့တယ်တဲ့ဟုတ်လားအတန်ဒီဟူသောတည်းမြတ်ကနာဒီဟူသောတဲစုတဲဘုတ်ကိုအမြဲတမ်းရာကဒေါသမီးလုံးတင်ပြီးတော့ရှို့တယ်မကျင်တတ်ဘူးကျင်တတ်တယ်ဆိုတာကညာကတော့တည်းကဒီကြားတာမြင်တာတွေကိုအကြောင်းပြုပြီးတော့ဖြစ်တာမဟုတ်လားဟုတ်တယ်နော်တရားပြတဲ့ဘောကြောင်တို့ကိုယ့်ရဲ့ဘဝဆိုတာဘလို့အနေထားလို့နဲ့တိရှောက်ထားတာလို့ဘယ်ကောင်းလို့မှနေပြီးတော့နားလည်းမရှိအောင်ကြိုးစားရတယ်မနေ့ကတော့ခန္ဓာ၅ပါးအဖွဲ့အစည်းကြီး၅ခုနဲ့တိရှောက်ထားတယ်လို့ပြောရတာရုပ်အဖွဲ့အစည်းကြီးတစ်ခုနာမ်အဖွဲ့အစည်းကြီး၄ခုဒါနဲ့လည်းအချင်းချင်းတဲ့ဒေသနာဒီနေ့ဒေသနာကြတော့အဲ့ဒါကြည်ပြန့်သွားညနေပြောမှာဓာတုဓာတ်တယ်လို့ဘုရားကြည်ပြန်ပါမယ်သူအာယတနာကျတော့ဘယ်မှာပြောလို့ဆက်တပါပြောတာအတွင်းချောင်းမျိုးအပြင်ချောင်းမျိုးဟုတ်လားတဝက္ခဏာကိုကြီးကိုဒီလိုမျိုးအာယတနာတရားတွေနဲ့တိဆောက်ထားတာပုဂ္ဂိုလ်တတ္တဝါသဘောမဟုတ်ဘူးနော်အာယတနာသဘောတွေဆိုတာကိုနားလည်ရအောင်ဒီလိမ့်တဲ့သဘောပါတယ်ကအဓိကပုဂ္ဂိုလ်တတ္တဝါသဘောကင်းစိတ်တွေပုဂ္ဂိုလ်တ attva သဘောဘာမှမပါဘူးဆိုတာကိုပေါ်တွင်ထင်ရှားမှုအတွက်ဒါကဘုလိုရင်းတို့ကြိုးစားပြီးတော့မှတ်သားကြရမယ်၄ဌာန်ကြရမယ်နားလည်တော့အားထုတ်ကြရတာအဓိကပန်းနိုင်ကအဲ့ဒီကိုသွားရမှာဟုတ်လားပုဂ္ဂိုလ်တ attva မဟုတ်ဘူးဒါကငါမဟုတ်ဘူးဆိုတာကိုရအောင်သွားရမှာဟုတ်လားမျက်စောပြအဲ့ဒီဒီမှာဟောထားတာဒီတစ်ခုရှိသေးတယ်ဒီလိုအာယတနာတွေနဲ့ဆက်ဆက်ပြီးတော့အလုံးလုံးနေတဲ့သဘောဝကိုပဲဓမ္မမှာဖြစ်တယ်လို့ထင်တယ်။ဓမ္မမှာပဲလို့ထင်နေတယ်။အဲ့ဒါဟာတုံ့လုံမှုကြီးပဲတဲ့။အဲ့ဒါဟာမှားယွင်းမှုကြီးဖြစ်တယ်။အဲ့ဒါဟာမှန်တက်မှုဖြစ်တယ်။အဲ့ဒါတုံ့ရှာမှုဖြစ်တယ်။အဲ့ဒါတွေကတကယ်တမ်းကတော့အစိတ်သဘောအနာသဘောယောဂသဘောတွေဖြစ်တယ်လို့ပြောဆိုရတယ်လို့ပြောတာ ငါလို့ထင်းနေတာမာမင်းမှုကြီးလှုပ်ရှားမှုကြီးတုံ့လုံမှုကြီးလို့ဘယ်လိုသုံးလုံးမှာပြဆောင်ပြအဲ့တော့ဒီကနေ့ကမှတ်လို့ရတော့ဘလို့အကျိုးမြတ်လေးကိုရဖို့ဒါတွေကိုလေ့လာတော့မှတ်သားတာလို့မင်းငါလို့ထင်းနေတဲ့အထင်မှားကြီးကိုရှော့ချပြစ်နိုင်ဖို့ဆိုတဲ့အနေအထားကိုနားလေလားဟုတ်ရဲ့လားငါရဲ့အခန့်ကဏ္ဍဘယ်နာလေးမှမပါမြန်တဲ့ကိစ္စမှာလည်းငါရဲ့ခန္ဓာကမပါဘူး။ကြားတဲ့ကိစ္စမှာလည်းငါရဲ့ခန္ဓာကမပါဘူး။ဒါပေမဲ့ကဘုရားကြီးတို့ခြင်းတွေကအမြဲတမ်းငါမြင်နေငါကြားတယ်လို့လည်းထင်တာ။မြင်စရာအကြောင်းတွေပြည့်စုံနေလို့မြင်နေရတာ။တကယ်လို့ငါမြင်ခဲ့တယ်ဆိုလို့ရှိရင်မြင်စရာအကြောင်းတွေကလည်းတရားထုတ်တဲ့သွားလည်းဆက်ပြီးတော့ငါဆိုတဲ့ကြီးကမြင်လေလို့ပြောဖို့မြင်နိုင်လေလား။မြင်နိုင်ပါလား။ဒါလို့ပဲကြားတယ်ကြားတဲ့အကြောင်းရှိလို့ကြားတာ။ဒါမာရအစွမ်းလားသဘာဝတရားတွေရဲ့အစွမ်းလားငါကခြေလဲနေတာလားသဘာဝတရားတွေကခြေလဲနေတာလားဆိုတော့ကိုပြအောင်နားလည်ဖို့ဒါတွေကိုမလုပ်ကြရလို့သင်ယူကြရတာမှတ်သားကြရတာစဉ်းစားကြရတာဆင်ခြင်ကြရတာဒီလိုလေးနဲ့တဲ့ပိုင်းတွေကိုစဉ်းစားဆင်ခြင်ခြင်းကိုပဲမာလို့ပြောလို့ကလျာဏဘုဒ္ဓရှင်နေရောနေခြင်းမှာမတည်တဲ့မှုမရှိတဲ့အပေါ်ယံတော့အလေညာသိသားမှုကြားထဲမှာပဲကိုနေနေမယ်ဆိုတော့ကိုကမဖြစ်လို့အန္တဘုဒ္ဓရှင်အမမမကနာမတိတဲ့နားမလေးတဲ့ဘောဟုတ်ရလားအခုကအဲ့ဒီအတေသာလောင်းနဲ့မကျေနပ်နိုင်လို့သောကရယာနာပြုခြင်းအဖြစ်ဒုမတစဉ်ဇူလာသောတာပမဟာသောတာပဒီလိုမျိုးမြင့်မြတ်တဲ့ပရိယသောရှင်တွေဖြစ်ပြီးရည်မှန်းပြီးတော့ဒါရကမတို့မလုပ်ကြရလို့သင်ယူနေကြတာလေးလာနေကြတာမှတ်သားနေကြတာသင်ယူကြတာလေးလာကြတယ်မှတ်သားကြတယ်ရှိမှလည်းပဲမမကနာစဉ်းစားနိုင်ပါဆင်ခြင်နိုင်ပါမမကကစဉ်းစားဆင်ခြင်မှလည်းမမကကတိတယ်အတိညာလေးဆိုတာရနိုင်မှာဟုတ်တယ်မဟုတ်လားတို့တကယ်တော့အရင်ကလုပ်နေတဲ့အလုပ်ရဲ့အလုပ်အသေးပဲရှိဖို့တမိုးရှိဖို့လည်းပဲဒီလိုလေးတွေးပြီးတော့နားလည်ဖို့မလိုဘူးလားဒါလေးတရားဒီကနေ့ကိုရင်းတော့ကလျာဏပုထုရှင်ဖြစ်ရေးအတွက်လိုအပ်တဲ့ဒုက္ခနာအယတနာတသ္စာပိဋကသမုပ္ပါအစရှိတဲ့ဒီနေ့တဲ့တရားတွေနဲ့ပတ်သက်ပြီးတော့သတ်တည်ယူခြင်း၊မေးမြန်းခြင်း၊နာယူခြင်း၊မှတ်သားခြင်းစင်သာစင်ရည်ရည်ဆိုတဲ့ဒီအလုပ်တွေကိုလုပ်ကြရတာပေါ့နော်။တရားပေးတဲ့ကောင်ကတော့ဒီကနေ့အာယတပိုင်းကိုပြင်လို့ပြောလိုက်တာအချင်းရှိပါပြီဟုတ်လား။စွန်လဲစားရအောင်ပါဆိုတော့စက်တတံဖွဲ့အောင်ပဲ။တရားပေးတဲ့ကောင်ကတော့ဒီကနေ့ဒီနေရာဒီဒေသကိုရောက်လာပြီးတော့ဒါနတိကသမာဓိပညာကုသိုလ်ကောင်းမှုများပြုလုပ်ပြီးတော့ကိုယ့်ရဲ့စိတ်ဓာတ်ကိုအကြည့်အမြင်မှအောင်ကြိုးစားအထောက်ကြရလေ။တရားပြုလို့အထောက်အထောက်ဒါနတိကသမာဓိပညာကုသိုလ်ကောင်းမှုအရှုပ်လို့ကြောင်းပြန်ပြီးတော့တို့ဒီမညံပုညမင်းလေးပါကိုလင်မြန်ထုတ်ချောင်းမျက်မှောက်ပြုပြန်စေကုန်တော်ဟုဗဒနာအောင်စုပြုကြကုန်ရာတည်းအာမေန်